ပြီးခဲ့တဲ့ကြာသပတေးနေ့ကရိုဟင်ဂျာ80လိုက်ပါလာတဲ့တိရစီမြန်မာနိုင်ငံကနေထွက်ခွာသွားတဲ့အကြောင်းအမည်မဖော်လိုတဲ့သတင်းရင်းမြစ်တစ်ခုနဲ့လူ့အခွင့်အရေးအဖွဲ့တစ်ခုကပြောပါတယ်။အခုလေဟာပင်လယ်ပြင်မှာအသက်အန္တရာယ်ရှိနိုင်တဲ့မုန်တိုင်းတွေတိုက်ခတ်လေ့ရှိတဲ့မုတ်တုံရာသီမတိုင်ခင်ရခိုင်ပြည်နယ်ကနေထွက်ပြေးခဲ့ပြီးမလေးရှားကိုစိုက်တက်မဲ့တလအတွင်ဒုတိယမြောက်ဖေးဖြစ်ပါတယ်။အေဂျီလာစစ်မြေနေကစတင်ထွက်ခွာခဲ့တဲ့ဒီလေဟာဘေးအန္တရာယ်တစုံတရာမရှိပဲနောက်သတင်းပတ်ထဲမလေးရှားနိုင်ငံရေပိုင်နဲ့ဒါမှမဟုတ်ထိုင်းနိုင်ငံရဲ့ကမ်းကိုကတ်ကောင်းကတ်နိုင်တယ်လို့45 rights အဖွဲ့ပူးတွဲတည်ထောင်သူမက်ဒရူးစမစ်ကပြောပါတယ်။ဒါဟာအလွန်ကိုအန္တရာယ်ကြီးရဲ့ခီးဖြစ်ကြောင်းနဲ့လိုက်ပါလာသူတွေဟာစားနပ်ရိက္ခာနဲ့ရေမလုံလောက်တာနဲ့ချင်းချောင်းလက်ဆက်နေစရာမရှိပဲနေကြရတာအပြင်လေသိမ်းမောက်သွားနိုင်တဲ့အန္တရာယ်လည်းရှိတဲ့အကြောင်းစမစ်ကရိုက်တာသတင်းဌာနကိုပြောပါတယ်။လေဟာစစ်တွေကနေကြာသာပြင်းနေစော်ပိုင်းကထွက်ခွာလာပြီးအာဏာပိုင်တွေတားဆီးမှုကိုခံခဲ့ရသေးတဲ့အကြောင်းကိုလည်းအမည်မဖော်လိုတဲ့သတင်းရင်းမြစ်တစ်ခုကဆိုပါတယ်။ပြီးခဲ့တဲ့လကလည်းအ ਨੇ ဆုံးရိုဟင်ဂျာမွတ်စလင်၅ဦးကိုစုမထွားကျွန်းမှာကယ်တင်ခဲ့ရကြောင်းနဲ့၅ဦးထက်မနည်းပင်လယ်ပြင်မှာပြေဆုံးခဲ့တဲ့အကြောင်းအင်ဒိုနီးရှားတံခါးတွေကသတင်းဌာနတွေကိုပြောပါတယ်။